ပြည်သူတွေအနေနဲ့ရွေးကောက်ပွဲကတဆင့်ကိုလိုချင်တဲ့အစိုးရကိုတင်မြှောက်ပိုင်ခွင့်အပြည့်အဝရှိရမယ်လို့ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကကွန်မူးမြို့နယ်မဲဆွယ်စီယုံကြီးခီးစဉ်မှာပြီးခဲ့တဲ့တနင်္လာနေ့ကပြောပြသွားပါတယ်။ဒါအပြင်လက်ရှိအစိုးရဟာနိုင်ငံအတွက်တိုးတက်တဲ့လောက်တိုးတက်အောင်မလုပ်နိုင်ခဲ့ဘူးလို့လည်းထောက်ပြသွားပါတယ်။အပြည့်စုံကိုညံဝင်းအောင်ကတင်ပြပါမယ်ခင်ဗျာ။ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကသူ့ရဲ့မဲဆန္ဒနယ်ဖြစ်တဲ့ကွန်မူးမြို့နယ်ကိုအောက်တိုဘာ25တနင်္လာနေ့ကမဲဆွယ်စီယုံကြီးတွားရောက်ခဲ့ရမှာပြည်သူတွေအနေနဲ့ကိုလိုချင်တဲ့အစိုးရကိုရွေးကောက်ပွဲကတဆင့်တင်မြှောက်ပိုင်ခွင့်ရှိရမယ်လို့ပြားမွတ်ကြေးရွာအရောက်မှာပြောဆိုသွားပါတယ
်။ပြည်သူများကကိုလိုချင်တဲ့အစိုးရကိုတင်မြှောက်ပိုင်ခွင့်အပြည့်အဝရှိရမယ်။အဲဒါမှအစိုးရကလည်းငါတို့ပြည်သူတွေကိုစမ်းမအောင်မလုပ်သေးဘူး။ပြည်သူတွေတောင်းကြွအတွက်မဆောင်ရသေးလို့ရှိရင်ငါတို့ဆက်ပြီးတော့အုပ်ချုပ်လို့မရဘူးဆိုတာသဘောပေါက်သွားတာ။အဲဒါကရွေးကောက်ပွဲနဲ့တဆင့်လို့ရတယ်။
လက်ရှိအာဏာရအစိုးရဟာသူ့ရဲ့သက်တမ်းအတွင်းနိုင်ငံအတွက်တိုးတက်တဲ့သလောက်တိုးတက်အောင်မလုပ်နိုင်ခဲ့ဘူးလို့ပြားမွတ်ကြေးရွာမှာဒေါအောင်ဆန်းစုကြည်ကပြောသွားတာဖြစ်ပါတယ်
။မဟုတ်ရဲ့အမြင်မှာတော့လက်ရှိအစိုးရဟာသွားလို့နိုင်ငံကိုတိုးတက်တဲ့သလောက်တိုးတက်အောင်မလုပ်နိုင်ခဲ့ဘူးလို့ဒီလိုပဲပြောလို့ရပါတယ်။ဒါကြောင့်ဒါကမှတော့အပြောင်းလဲလိုပြီးလို့ပြောတာပါ။အခုကဒီလာတဲ့လမ်းကိုကြည့်ခဲ့တယ်ဒီလာတဲ့လမ်းကဒီ2017တုန်းကလည်းဒီချိန်ကြီးပဲအခုလည်းဒီချိန်ကြီးပဲတော့ဘုံမတိုးတက်ဘူး။အဲ့ဒါကဒီတိုင်းနဲ့ပြန်လုပ်နေရ
။ဒါအပြင်ရွေးကောက်ပွဲမှာမဲပေးခွင့်ရတယ်ဆိုတာဟာပြည်သူတွေရတဲ့နဲ့အခွင့်အရေးတရက်ဖြစ်တယ်လို့တာဝန်တရက်လည်းဖြစ်တာကြောင့်မဲယုံသွားပြီးမဲပေးကြဖို့ဘုဒ္ဓင်ကြီးရွာမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ
်ရွေးကောက်ပွဲတစ်ခုမှာတာဝန်ဆင်နွှဲနိုင်ရဲ့ဆိုတာတကယ်တော့ပြည်သူများရဲ့အခွင့်အရေးပါအဲ့ဒါကိုရွှေရွှေလန်းလန်းနက်နက်နဲနဲနဲ့ဒီအခွင့်အရေးကိုထောက်ကင်ပြီးတော့ရှင်းနေကြရင်မဲပေးနိုင်ခွင့်ရှိတဲ့နိုင်ငံသူနိုင်ငံသားအတိုင်းမဲယုံကိုသွားပြီးတော့မဲပေးကြပါ
ရခိုင်အစိုးရအဆက်ဆက်ရဲ့စီမံခန့်ခွဲရေးညံပြင်းမှုတွေကြောင့်ဆင်းရဲနှိမ့်ချလာခဲ့ရတဲ့မြန်မာနိုင်ငံမှာပြည်သူတွေဟာကိုယ့်ကိုယ်ကိုယုံကြည်မှုနည်းတဲ့စိတ်ဝင်နေကြတာကြောင့်အဲ့ဒီစိတ်ဓာတ်ကိုလည်းပြောင်းလဲကြဖို့ဒေါအောင်ဆန်းစုကြည်ကပြောသွားခဲ့ပါတယ်။ကွန်မူးမြို့နယ်ခီးစဉ်အပြီးမှာတော့ရန်ကုန်တိုင်းအတွင်းရွေးကောက်ပွဲမဲဆွယ်ပွဲတွေကိုသူ့အနေနဲ့ဆက်လုပ်သွားမှာဖြစ်ပါတယ်ခင်ဗျာ။